တရုတ်နိုင်ငံကရဲချုပ်ဟောင်းတဦးကိုတရားရုံးကနေထောင်ဒဏ်15နှစ်ပြည့်တန်ချမှတ်လိုက်ပါတယ်။နိုင်ငံရေးအရှုတ်တော်ပုံတစ်ခုပေါ်ပေါက်ခဲ့ပြီးထိပ်တန်းနိုင်ငံရေးသမားဘိုစီလိုင်းယာရုကနေဖယ်ရှားခံလဲရပြီးတဲ့နောက်အဲ့ဒီဖြစ်ရပ်တွေနဲ့ဆက်ဆက်နေတဲ့ထိပ်တန်းရဲအရာရှိဟောင်းကိုအခုလိုပြည့်တန်ချမှတ်လိုက်တာပါ။ရဲချုပ်ဟောင်းဝမ်လီဂျွန်းအပေါ်တခြားနိုင်ငံတစ်ခုမှခိုလိုမှုအာဏာအလွဲသုံးစားလုပ်မှုလက်စားမှုကိုဂျိုးအတွက်ဥပဒေကိုအသုံးချမှုတွေအတွက်အပြစ်ရှိတယ်ဆိုပြီးစီရင်ခဲ့တယ်လို့စင်ဝါကဖော်ပြပါတယ်။ဝမ်ကပြီးခဲ့တဲ့ဖေဖော်ဝါရီလမှာချန်တူးမျိုးကအမေရိကန်ကောင်စစ်ဝင်ရုံးနဲ့ထွက်ပြေးခိုလုံခဲ့တာပါ။ဘူရှီလိုင်းရဲ့ဇနီးဖြစ်သူဂူဂိုင်လိုင်းဟာစီးပွားရေးကိစ္စအငင်းပွားမှုတစ်ခုနဲ့ဆက်ဆက်ပြီးပြည်ထောင်စုစီးပွားရေးသမားတူဦးကိုတပ်ပစ်ခဲ့တယ်လို့ကောင်စစ်ဝင်ရုံးမှာဝမ်ကအမေရိကန်တပ်နမန်တွေကိုပြောခဲ့ပါတယ်။ဂူဂိုင်လိုင်းကိုမကြသေးခင်တုန်းကပဲဆိုင်းငံ့သေးတဲ့အပြစ်ပေးထားပြီးဘူရှီလိုင်းကိုတော့ယာရုကနေဖယ်ရှားခဲ့ပါတယ်။ပြည်ပသတင်းမီဒီယာတွေဝင်ခွင့်မပြုဘဲတင်းတင်းကြပ်ကြပ်နဲ့စီစဉ်ခဲ့တဲ့နှစ်ရက်ကြာတရားစစ်ဆေးမှုအတွင်းမှာဝမ်ကသူ့အပေါ်ဆွဲချက်တွေကိုမငြင်းဆန်ခဲ့ဘူးလို့စင်ဝါသတင်းဌာနကပြောပါတယ်။